ရုရှားသမ္မတဗလာဒီမီယာပူတင်ကိုရှာရှာပါပါအာဏာဖီဆန်ပြီးမော်စကိုမြို့တော်ထိချီတက်မယ်လို့ချင်းချောက်ခဲ့တဲ့ရုရှားကြီးစားတပ်ဖွဲ့ဟာဘယ်လာရုစ်နိုင်ငံကကြားဝင်ညှိနှိုင်းမှုနဲ့အခုနောက်ဆုံးနိုင်ငံတောင်ပိုင်းကနေပြန်လည်ဆုတ်ခွာသွားပါပြီ။ဘယ်လာရုစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုရဲ့စစ်ဆင်ညှိနှိုင်းမှုနဲ့ဝဂနာကြီးစားတပ်ဖွဲ့တွေမော်စကိုမြို့တော်ကိုချီတက်နေတာရပ်ဆိုင်းခဲ့ကြတာပါ။ကြီးစားတပ်ဖွဲ့ခေါင်းဆောင်ယေဗကင်ပရီကိုစင်ကိုရုရှားကရာဇဝတ်ကြောင်းနဲ့အရေးယူဖို့စီစဉ်နေတာကိုရုံသိမ်းပြီးအပြန်အလှန်အနေနဲ့မော်စကိုကိုချစ်တက်နေတဲ့ကြီးစက်တပ်တွေပြန်လည်ဆုတ်ခွာဖို့နဲ့ဘယ်လာရုစ်နိုင်ငံကိုထွက်ခွာဖို့ကြီးစက်တပ်ဖွဲ့ခေါင်းဆောင်ကလက်ခံခဲ့တာဖြစ်ပါတယ်။ဒေါ်တူညီချက်အရကြီးစက်တပ်ဖွဲ့တွေကိုအရေးယူမှာမဟုတ်ဘူးလို့လည်းရုရှားဆိုရကအာမခံခဲ့တာပါ။ရှေ့တိုင်းစစ်မျက်နှာမှာတတိရှိရှိဆွမ်းဆောင်ခဲ့ကြတဲ့ဝဂနာတပ်ဖွဲ့တွေကိုအစဉ်မြဲလေးစားတယ်လို့လည်းရုရှားသမ္မတပြောခွင့်ရဒမီထရီပက်စကော့ကမနေ့ကပဲပြောပါရယ်ပုံကံမှုမှာမပါဝင်ခဲ့ကြတဲ့တပ်ဖွဲ့ဝင်အနေနဲ့ရုရှားကာဝေးဦးညီဌာနနဲ့စာချုပ်ချုပ်ဖို့လဲကန့်လန့်ခဲ့တာပါသဘောတူညီမှုရခဲ့ပြီးတဲ့နောက်မော်စကိုမြို့ကိုချီတက်ခဲ့ကြတဲ့ကြီးစားတပ်ဖွဲ့တွေလည်းမနေ့ညကစရုရှားတောင်ပိုင်းကနေပြန်လည်ထွက်ခွာကြပါတယ်ရော့စတိုမြို့ကနေကြီးစားတပ်တွေပြန်လည်ထွက်ခွာသွားပြီလို့လဲဒေသခံအုပ်ချုပ်ရေးမှူးကအတည်ပြုခဲ့တာပါအင်အားကြီးကြီးစားတပ်ဖွဲ့နဲ့ရုရှားသမ္မတကြားထိတ်တဲရင်ဆိုင်မှုအဆုံးသတ်သွားပြီမလဲရုရှားသမ္မတပေါ်ကြီးမားတဲ့စိတ်ကောင်းမှုတစ်ခုလည်းဖြစ်ခဲ့ပါတယ်